ไทยနိုင်ငံအတွင်းကိုလူကုန်ကူးသူတွေနဲ့ခိုးဝင်လာလို့ပြီးခဲ့တဲ့အပတ်ကဖမ်းဆီးခံရရတဲ့မြန်မာနိုင်ငံသား30ကျော်ထဲမှာကိုဗစ်ကပ်ရောဂါပိုးလေးဦးတွေ့ရှိခဲ့တာကြောင့်သူတို့နဲ့ထိစပ်ခဲ့တဲ့ထိုင်းရနာပိုင်တရားကျော်ကိုစောင့်ကြည့်စင်တာပို့ခဲ့ရတယ်လို့ထိုင်းတောင်ပိုင်းအခြေစိုက် FED ဖမ်းဆီးခံရရတဲ့မြန်မာနိုင်ငံသား30ကျော်ထဲမှာကိုဗစ်ကပ်ရောဂါပိုးလေးဦးတွေ့ရှိခဲ့တာကြောင့်သူတို့နဲ့ထိစပ်ခဲ့တဲ့အခါမှာဗျာတုံးနေရမှာသူတို့ကခွဲပြီးထားတာဟုတ်အဲ့လိုခွဲထားတာခွဲထားပြီးဒါပေမဲ့အဖြေကတော့အခုမှအလုပ်ဖြစ်တဲ့ဆိုပြီးတော့ပေါ့အဲ့ဒါသူတို့လည်းနည်းနည်းတော့ပြေလာတယ်လည်းပြင်နေတာပါဆိုသူတို့ထိစပ်ထားတဲ့ဒီဝန်ထမ်းတွေကတရားကြောင့်ရှိအောင်အဲ့ဒါတွေ
ကိုဗစ်ကပ်ရောဂါပိုးစစ်ဆေးမှုပြုလုပ်ခဲ့ရမှာကိုဗစ်ကူးစက်ခံရသူလူနာ96ဦးတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသား30ဦးပါဝင်တယ်လို့ဆိုပါတယ်ဆက်လက်ပြီးဘန်ကက်ဈေးပါဝင်ဘန်ကောက်မြို့အတွင်းကဈေးပေါင်း6ခုကိုလည်းကိုဗစ်စစ်ဆေးနေပါတယ်ကိုဗစ်ကူးစက်ခံရတဲ့သူအများစုကတော့ဈေးသူဈေးသားများဖြစ်ကြကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ် ကိုဗစ်ရောဂါပိုးတွေ့ရှိသူ196ယောက်ရှိတဲ့ထိုင်းနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးကိုတိတိကျကျကန့်ကွက်နေပြီးအခုချိန်ထိမြန်မာပြည်ပါဝင်ရှစ်ကျောင်းလုံးသမားတွေဟာနယ်မြေကျော်ပြီးခရီးသွားလာခွင့်နဲ့ကန့်သတ်ခံရတဲ့ဖြစ်ပါတယ်။သမုတ်စခွန်နဲ့သမုတ်ပရဂန်စတဲ့မြန်မာနိုင်ငံသားအများစုကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့တဲ့နေရာတွေပါဝင်ထိုင်းမြန်မာနယ်စပ်နေရာတ